Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်2019ခုနှစ်မေလ24ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်တွေကိုမဲခင်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်က 9:00 အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဆမိုင်းအီတန်ဆမဒီညတော်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ယူပွဲမှာအင်းလာနေတုန်းကသီကံဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူ3ယောက်ကိုဖမ်းဆီးလိုက်ပါတယ်။တန်တန်းလန်းနဲ့ကိုင်ဖွဲ့စည်းရေးနဲ့တနိုင်ငံလုံးတိုက်တန်နဲ့ပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့မြန်မာအစိုးရကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နေသူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။တင်ပြနေပြီးမှတော့တာရှင်နာဆင်ကြမှာကမြန်မာငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်ဖို့အတွက်တရုတ်နိုင်ငံမပါဘဲနဲ့မဖြစ်နိုင်ဘူးဆိုတဲ့အခြေမျိုးတော့အခြေအနေမျိုးတော့လုံးဝမဟုတ်ပေမဲ့တရုတ်နိုင်ငံရဲ့အခန်းကဏ္ဍကအရေးကြီးတယ်ဆိုတဲ့အကြောင်းကို
ကျွန်တော်တို့တမိုင်းကြောင်းပြန်ကြည့်လိုက်ပါတော့နော်ပြမာပြီးကွန်မြူနတီပါတီဘာကြောင့်ခုနှစ်ဝင်လက်ထက်မှာဟိုချုပ်ငိမ့်သွားရလဲပေါ့နော်တရုတ်နိုင်ငံရဲ့ခန့်ကန့်တာအရေးကြီးပါတယ်ကျွန်တော်တို့
ဒီနေ့မှာစတင်ကျင်းပတဲ့21ရာစုဒုတိယပြည်လုံးညီလာခံမှာနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကခုလိုပြောသားတာကိုမကြားခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်21ရာစုပြည်လုံးဒုတိယညီလာခံကိုမတက်တဲ့ UNFC ကအဖွဲ့ဝင်ရဲ့ပြောကြားချက်ကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာရဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်သိန်းဟီထိုက်တို့ကကြီးညာပေးပါမယ်ရှင်
ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ယူပွဲမှာတင်းလာနေတော့အသေးခံဘုံခွဲတက်ခတ်မှုနဲ့ဆက်နေပြီးနောက်ထပ်လုံသုံးကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဖောင်ရမ်မိတ်နဲ့မန်ချက်စတာတောင်ပိုင်းမှာဖမ်းဆီးမှုတွေလုပ်ခဲ့တဲ့အကြောင်းမန်ချက်စတာဒေသခံရဲတပ်ဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဖမ်းဆီးလိုက်တဲ့လူသုံးဦးနဲ့ပတ်သက်လို့အသေးစိတ်သတင်းအချက်အလက်တွေကိုတော့မသိရသေးလို့အင်္ဂါနေ့ကဖမ်းဆီးထားသူတူကလည်းအသက်23နှစ်အရွယ်ဖြစ်ကြောင်းသာသတင်းထုတ်ပြန်ထားပြီးတက်ခတ်မှုနဲ့ပတ်သက်ဘလို့ပတ်သက်တယ်လဲဆိုတော့တော့မသိရပါဘူးဗြိတိန်ပြည်ရေးဝန်ကြီးအမ်ဘာရတ်ကတော့အသက်22နှစ်အရွယ်အသေးခံဘုံခွဲသမားဆမ်မန်အဘတီဆိုသူကိုပရိချက်ထောက်လိုင်းအဖွဲ့စည်းကတက်ခတ်မှုမတိုင်ငင်မှာကလေးကသတိပြုသိရှိထားသူတူဖြစ်တဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါတက်ခတ်မှုသူတူတွေကစီစဉ်ခဲ့ဖို့မရဘူးလို့လည်း BBC သတင်းဌာနကပြောဆိုခဲ့ပါတယ်တခြားအဖွဲ့စည်းတစ်ခုနဲ့ဆက်နွယ်မှုရှိမရှိဆိုတာကတော့တင်းနာနေတက်ခတ်မှုနောက်ပိုင်းကလေးကစုံစမ်းနေကြတာဖြစ်ပါတယ်ဗြိတိန်နိုင်ငံအချမ်းဖက်ဝါလာတံပြန်တက်ပြည့်ဌာနအကြီးကဲမတ်ကော်လီကတော့စုံစမ်းစစ်ဆေးမှုတွေမှာတိုးတက်မှုတွေရရှိနေပြီးတင်းနာစာအများပြားကိုလည်းရရှိထားတဲ့အကြောင်းအင်္ဂါနေ့နောက်ပိုင်းမှာပဲပြောဆိုထားပါတယ်ဒါမှလည်းအသေးခံဘုံခွဲသူကတယောက်တည်းကျူးလွန်ခဲ့တာဟုတ်မဟုတ်မပြောနိုင်နေဘူးလို့လည်းပြောဆိုခဲ့ပါတယ်နောက်တစ်ချိန်အချမ်းဖက်တက်ကက်ခံရနိုင်တဲ့အန်ဒီရီသတိပေးချက်ကိုအမြင့်ဆုံးအစီအစဉ်တွင်းမြင်လိုက်ပြီးနောက်မှာပဲအချမ်းဖက်ဝါရတံပြန်တက်ပြည့်ဌာနအကြီးအကဲရဲ့မှတ်ချက်ပေးစွာဖတ်ပေါ်လာတာလည်းဖြစ်ပါတယ်
ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မီဒီယာတွေကိုသတင်းတွေပေါက်ကြားခဲ့တဲ့အတွက်အမေရိကန်ထောက်လှမ်းရေးအရာရှိတွေအပေါ်ဗြိတိန်နိုင်ငံကဝေဖန်လိုက်ပါတယ်။ဗြိတိရှ်အနာပိုင်တွေကတရားဝင်သတင်းမထုတ်ပြန်ခင်မန်ချက်စတာတိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်မီဒီယာတွေကအသေးစိတ်ဖော်ပြခဲ့တဲ့အပေါ်အမေရိကန်ကိုတရားဝင်ကန့်ကွက်ထားကြောင်းလဲဗြိတိန်ပြည်ထရေးဝန်ကြီးအမ်ဘာရတ်ကပြောပါတယ်။ဗြိတိရှ်ရဲတပ်ဖွဲ့အနေနဲ့လုံခြုံရေးလုပ်ငန်းတွေကိုကာကွယ်နိုင်ဖို့နဲ့ရှမ်းတခင်လုပ်ငန်းတွေကိုဆောင်ရွက်နိုင်ဖို့သတင်းစီးစင်းမှုတွေကိုထိန်းချုပ်ထားရတာဖြစ်ကြောင်းလဲ BBC Radio အစီအစဉ်တစ်ခုနဲ့မီးမြန်းနာမှပြောဆိုခဲ့ပါတယ်။ဒီအတွက်လည်းသတင်းတွေကိုတခြားနေရာတွေကပေါက်ကြားတာဟာစိတ်အနှောက်အယှက်ဖြစ်ရသလိုဗြိတိန်ရဲ့မဟာမိတ်တွေကိုလည်းဒါမျိုးထပ်မဖြစ်အောင်ရှင်းရှင်းလင်းလင်းအသိပေးပြောကြားထားတယ်လို့ဗြိတိန်ပြည်ထရေးဝန်ကြီးကပြောပါတယ်။အမေရိကန်မီဒီယာတွေကတော့အသေးခံဘုံခွဲတိုက်ခိုက်မှုအတွင်းတည်ဆုံးသူအစီအတွက်နဲ့တိုက်ခိုက်သူဘယ်သူဘယ်ဝါဖြစ်ကြောင်းအသေးစိတ်အချက်အလက်တွေကိုအမည်မဖော်လို့တဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကိုကိုးကားဖော်ပြခဲ့ကြတာပါမန်ချက်စတာမြို့တိုက်ခိုက်မှုနဲ့နောက်ဆက်တွဲသတင်းပေါက်ကြားမှုတွေကြောင့်ဗြိတိန်ထောက်လှမ်းရေးအတိုင်းအဝိုင်းကမဟာမိတ်တွေနဲ့သတင်းအချက်အလက်တွေဖလှယ်နေတဲ့ပုံစံကိုပြန်လည်သုံးသပ်သွားမှာဖြစ်တဲ့အကြောင်းလဲပြည်ထရေးဝန်ကြီးကပြောပါတယ်ဒါပေမဲ့လည်းပေါက်ကြားခဲ့တဲ့သတင်းတွေကြောင့်ဗြိတိရှ်အနာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေကိုထိခိုက်မှုတော့မရှိဘူးလို့လည်းပြောဆိုခဲ့ပါတယ်ရှင်
ပထမဆုံးကျင်းပပခီးစဉ်ဖြစ်ဘာသာရေးသုံးခုရှိရအရက်ဒေတာတွေကိုတွားရောက်ခဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဒီကနေ့မှာတော့ပိုယမ်မင်းကြီးဖရန်စစ်နဲ့ဗာတီကန်ကျောင်းတော်မှာမိနစ်30ကြာတွေ့ဆုံပါတယ်ပထမဆုံးကျင်းလူချင်းတွေ့ဆုံမှာလက်ဆွဲနှုတ်ဆက်ခဲ့ကြတာပါတွေ့ဆုံချိန်မှာပိုယမ်မင်းကြီးကိုလေးလေးလည်လည်အမူအရာနဲ့တွေ့ခဲ့ရပြီးသမ္မတထရမ့်ကိုတော့ပြုံးပြုံးရှင်းရှင်းအမူအရာနဲ့တွေ့ရပါတယ်ပိုယမ်မင်းကြီးရဲ့စာချီကမ်းထဲမှာထိုင်ပြီးနှူးရဲသာတွေ့တဲ့အချိန်မှာတော့ကက်သလစ်ခရစ်ယာန်သာနာပိုင်ပိုယမ်မင်းကြီးနဲ့တွေ့ဆုံဝင်ရတဲ့အတွက်အင်တာမဂုဏ်ယူမိကြောင်းလည်းသမ္မတထရမ့်ကပြောဆိုခဲ့တာပါသမ္မတထရမ့်နဲ့တီးတန့်တွေ့ဆုံခဲ့ပြီးနောက်မှာတော့ပိုယမ်မင်းကြီးဟာအမေရိကန်ကိုယ်စားလှယ်ဖွင့်တယ်ခေတ္တတွေ့ဆုံ ါတယ်။ပိုယမ်မင်းကြီးနဲ့တွေ့ဆုံခဲ့တဲ့ American Airlines တွေရဲ့မှာတော့သမ္မတကတော့ Melania Trump နိုင်ငံခြားရေးဝန်ကြီး Rex Tillerson အမျိုးသားလူညွန့်ရေးအချံပေးအရာရှိ H.M. McMaster တို့အပြင်သမ္မတအချံပေးတာဝန်ယူထားကြတဲ့သမီးဖြစ်သူ Ivanka Trump နဲ့ Kim Moon နဲ့ Jared Kushner တို့လည်းပါဝင်ကြပါတယ်။သမ္မတနဲ့ပွဲပိုယမ်မင်းကြီးနဲ့တွေ့ဆုံတဲ့အချိန်မှာအပြန်အလှန်လက်ဆောင်တွေလည်းဖလှယ်ခဲ့ကြပါတယ်။သမ္မတ Trump ကတော့ American ပြည်တော်စုကကွလန်သူပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင် Martin Luther King ရဲ့စာအုပ်တွေကိုလက်ဆောင်ဖြစ်ပေးခဲ့တာပါ။ပိုယမ်မင်းကြီးကတော့သမ္မတ Trump ကိုရောမအနုပညာရှင်တူရဲ့လက်ရာစုစည်းစိတ်တစ်ခုပေးခဲ့ပြီးငင်းချင်းအထိတ်မှတန်လွင်ကပ်ပုံနဲ့ကိုယ်တိုင်လက်မှတ်ရေးထိုးထားကြောင်းလည်းမင်ကြားခဲ့ပါတယ်။မိသားစုခရစ်တော်ရဲ့ဘဝအိမ်ရန်နဲ့ပတ်ဝန်းကျင်တိုင်းကိုပြည်သူ့ဆက်ရှောက်မှုတွေနဲ့သက်ဆိုင်တဲ့စာအုပ်သုံးကိုလည်းပိုယမ်မင်းကြီးကလက်ဆောင်ဖြစ်နဲ့ပေးခဲ့ပါတယ်။
မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးကောင်ဆောင်နေလာမယ့်ဂျာတာဘရီနေဘယ်ဂျန်နန်ငန်ဘရဆဲမြို့မှာတွေ့ဆုံဆွေးနွေးတဲ့အခါမှာတော့အရေးပါတဲ့မူတွေအပေါ်သဘောတူညီမှုရမယ်လို့ခန့်မှန်းထားကြပါတယ်။နေတိုးကောင်ဆောင်နေရဲ့အစည်းအဝေးမှာတော့ပြီးခဲ့တဲ့တနင်္လာနေ့ဗီတင်တိုက်ခိုက်မှုကလွှမ်းမိုးနေမှာဖြစ်ပြီးပြည်ရင်းမှာရောအာဖဂန်နစ္စတန်တို့လိုပြပတွေမှာရောအကြမ်းဖက်ဝါဒကိုဆက်လက်တိုက်ခိုက်ရင်းနဲ့ပတ်သက်ပြီးလည်းအများဆန္ဒသဘောထားကိုအကြမ်းဖျင်းကောက်ယူမှာပါ။ဥရောပကောင်ဆောင်နေကအမေရိကန်သမ္မတထရန့်နဲ့တွေ့ဆုံတဲ့အခါမှာအရေးပါတဲ့ကိစ္စတွေတဲ့ကတစ်ခုဖြစ်တဲ့အာဖဂန်စစ်ပွဲကိစ္စကိုပိုပြီးဆွေးနွေးဖို့မျှော်လင့်ထားကြပါတယ်။အမေရိကန်ကောင်ဆောင်ကအာဖဂန်ရေးမှနေတိုးဘက်ကပိုပြီးပါဝင်လာစေချင်နေတာဖြစ်ပေမဲ့ဂျာမန်ကောင်ဆောင်အင်္ဂလာမာကဲကတော့ဒီကိစ္စပေါ်မှာတိတ်ပြီးဥလိုက်တဲလိုက်မဖြစ်တဲ့သဘောမျိုးရှိနေပြီးနေတိုးရဲ့ဆွေးနွေးဆုံးဖြတ်ချက်ကိုဆောင်ဆိုင်နေတာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်သမ္မတထရန့်ကနေတိုးအဖွဲ့ဝင်မဟာမိတ်နိုင်ငံတွေအနေနဲ့အနေဆုံးသတ်မှတ်ချက်အဆင့်တီပြည့်မီအောင်ပါဝင်ဆောင်ရွက်စေခြင်းပြီးနိုင်ငံရဲ့အသတင်းထုတ်လွှင့်မှုရဲ့နှစ်ရာဂိုင်းလုံးကိုကာကွယ်ရေးအသုံးစရိတ်မှာသုံးစွဲစေခြင်းနေတာဖြစ်ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်စံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကတန်းတလနဲ့ကန်ဖွဲ့စည်းရေးအနေနဲ့ပြည်တွင်းညည်းညည်းကိုရှေ့ရှုပြီးတနင်္ဂနွေလုံးတိုက်တာနဲ့ပြစ်ခတ်ရစေးရေး NCA သဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့မြန်မာဆွေရကတိုက်တွန်းလိုက်ပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်အောင်ဆက်ဆက်ညီနိုင်မှုတွေဆက်လုပ်သွားမှာဖြစ်ကြောင်းလည်းနေပြည်တော်မှဒီကနေ့စတင်ချင်းပါတဲ့ပြည်သူညည်းညည်းညီလာခံ27ရာစုပင်လုံဒုတိယကြိမ်စီဝေဖွင့်မင်ကောမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ကြပါ
NCA လက်မှတ်မထိုးရသေးတဲ့ဒိုင်းပါလက်နဲ့ကန်ဖွဲ့စည်း NCA ကြီးအောင်ရောက်ရှိလာအောင်တွဲဆုံဆွေးနွေးရေးသားကိုဖွင့်ပြီးကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်
ပြည်ရင်းညဉ့်ညဉ့်ကိုဦးစားပေးကိစ္စဖြစ်ဆောင်ရွက်သွားဖို့ကတိပြုထားတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အယတာဆွေရကစီစဉ်ချင်းပါတဲ့ညီလာခံမှာတော့တိုင်းသားအဖွဲ့စည်းအားလုံးတို့ကိုဖိတ်ကြားထားပေမဲ့မြမဆွေရနဲ့ပြည်ကရဲ့စီလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေက၅ဘွဲ့ကတော့တက်ရောက်ဖို့ညှင်းဆန်ခဲ့တာပါညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်တွေအနေနဲ့ညီလာခံမှာတန်းတူရည်တူဆွေးနွေးဆုံးဖြတ်နိုင်တဲ့အခွင့်အရေးမရှိတဲ့ကြောင့်မတက်ဖို့ဆုံးဖြတ်ခဲ့ကြောင်းမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဒါမှမဟုတ် UNSC ဖွဲ့ဝင်တချို့ကတော့ UNSC ဝါလက်နက်ကန်ဖွဲ့ကဦးဆောင်လက်နက်ကန်အဖွဲ့ခုနှစ်ဖွဲ့ပါပြည်အောင်စုနိုင်ငံရေးစွန့်နှင်းညီနိုင်မှုကော်မတီအဖွဲ့ဝင်တွေအဖြစ်တက်ရောက်ဖို့လက်ခံထားကြတာပါဒီကနေ့ကျင်းပတဲ့ညီလာခံမှာပဲအဖွဲ့အမှစကားပြောကြားခဲ့တဲ့တက်မတော်ကော်ဝေးဦးစည်းချုပ်ဘူချုံမူကြီးမင်းအောင်လိုင်ကလည်းအပြစ်ခတ်ရေးဆဲရေးကိုလက်မှတ်ရေးထိုးကြဖို့ထပ်မံတိုက်တွန်းခဲ့တာပါညီမနာမည်ကတော့အပြစ်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေကညီလာခံမှာဆွေးနွေးဆုံးဖြတ်ခွင့်ပေးဖို့သဘောထားရှိနေတဲ့အတွက်တိုင်းသားလက်နက်ကန်အဖွဲ့အစည်းတချို့အနေနဲ့တက်ရောက်ဖို့တွန်းဆုံနေကြတာပါ
သမရဦးထင်ကျော်ရဲ့ပြည်ထောင်လူငင်းခွင့်အမိန့်အရမြန်မာနိုင်ငံတဝက်ထောင်တီးတီးမှာရှိတဲ့နိုင်ငံရေးအကျဉ်းသား80ကျော်ဒီကနေ့မနေ့ပြန်လည်လွတ်မြောက်လာပါတယ်။ဒီကနေ့မှာပဲစတင်လိုက်တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံကိုကျူးဆိုသောအဖြစ်နိုင်ငံတွင်းအကျဉ်းထောင်တီးတီးကနိုင်ငံသားအကျဉ်းသား186ဦးနဲ့နိုင်ငံခြားသားအကျဉ်းသား83ဦးကိုပြည်ထောင်ကနေလူငင်းခွင့်ပေးခဲ့တာမှာနိုင်ငံရေးအကျဉ်းသား86ဦးပါဝင်တယ်လို့ AAPP ခေါ်နိုင်ငံရေးအကျဉ်းသားများကွန်ကြီးစောင့်ရှောက်ရေးအသင်းကပြောပါတယ်လွတ်လာသူနိုင်ငံရေးအကျဉ်းသားအများစုဟာမတရားသိမ်းပုံမှန်နဲ့ထောင်ချခံရသူတွေဖြစ်တယ်လို့တချို့ကတော့လယ်သိမ်းရာသိမ်းဆန္ဒပြကန့်ကွက်မှုနဲ့ပတ်သက်တဲ့တောင်းသူလယ်သမားတွေဖြစ်ပါတယ် အခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာကိုကြိုးဆိုပေမဲ့ကျန်းရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအထူးသဖြင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်နွယ်ပြီးထောက်ချခံရသူတွေကိုပြန်လှုပ်ပေးမယ်ဆိုရင်တော့ပြည်သူညီညွတ်ရေးညီလာခံအတွက်လည်းကောင်းမွန်တဲ့ပုံရိပ်ဖြစ်စေမယ်လို့
အမေရိကန်ကလည်းပိတ်ဆို့တံခါးမှုတွေတုံ့ပြန်မှုတိုက်တွန်းနေပေမဲ့တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးမှုတွေနဲ့ထိတွေ့ဆက်ဆံမှုလမ်းကြောင်းတွေပြန်လည်ဖွင့်လှစ်ဖို့တောင်ကိုရီးယားသမ္မတတေမွန်ဂျွန်အင်းကရည်မှန်းနေပါတယ်။ဒေါ်လာတန်နဲ့ချီရဲ့အားရလိုက်စားမှုအရှုပ်တော်ပုံတွေနဲ့ဆက်နွယ်ပြီးကွတ်ဆော်ဗီတဲ့သမ္မတဟောင်းပတ်ကွန်ရဲ့ရာလူကဖက်ရှားခံခဲ့ပြီ ကိုရီးယားကောင်ဆောင်ကင်ဂျွန်အစိုးရကိုအပြည့်သဘောဆောင်တဲ့ခွင့်ရပေးပြီးတင်းမာမှုတွေရှင်းချဖို့ယုံကြည်မှုတွေတည်ဆောက်ဖို့လည်းညွှန်မှန်းနေတာဖြစ်ပါတယ်။လူသားချင်းစာနာမှုအကူအညီပေးတာမြောက်ကိုရီးယားမှာတစ်ပင်ဆက်ပေးတာမျိုးတွေလိုနှစ်နိုင်ငံကြားအပြန်အလှန်ဖလှယ်ရေးစီစဉ်မျိုးတွေကိုဆောင်ရွက်လိုတဲ့အကြောင်းမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံရေးမူဝါဒတွေရေးဆွဲရမှာကူညီဖို့တာဝန်ပေးထားတဲ့သမ္မတရဲ့လွန်ကြိုရင်းနဲ့တန်တမာရေးဆိုင်ရာထုတ်ကိုယ်ဆက်မွန်ချုံအင်းကပြောဆိုခဲ့တာပါ။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့ကခရီးယံဖျားကြောင့်အတွင်းဒေသခံကက်သလစ်ခရီးယံတရားဟောဆရာနဲ့တခြားသူတွေကိုမွတ်စလင်အစွန်းရောက်တွေကတရားခံအဖြစ်ဖမ်းဆီးထားပါတယ်။တရားခံတွေထဲမှာဖျားဝိပုသူ၁၀ဦးနဲ့ဖျားကြောင့်ဝန်ထမ်း၃ဦးပါဝင်ပြီးဒေသရင်းကအစိုးရတပ်တွေစုခွာပေးဖို့စစ်သွေးကြတွေကတောင်းဆိုနေကြတာဖြစ်တယ်လို့ဖိလစ်ပိုင်ကက်သလစ်ကအကြေကဲတိုက်ခါရောရဆရာဆိုခရက်တီဘီလ်ဂတ်ကပြောပါတယ်။အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကိုတစ်ဆာခံတဲ့အဘူစီယက်တမူIs Nilon Happylon ပုံအောင်ရနေရာကိုလုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့တဲ့ပြီးခဲ့တဲ့အင်ကာနီကဆလို့မာရာဝီမြို့မှာအကြမ်းဖက်မှုတွေစတင်ခဲ့တာဖြစ်ပါတယ
်ကိုအောင်လုံးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့27ရာစုပင်လုံဒုတိယနီလာကံမှာဆွေးနွေးနေတဲ့မြမငင်းကျဲရီမှာတရုတ်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။မြမငင်းကျဲရီလုပ်ငန်းစဉ်မှာတရုတ်ရဲ့အခမ်းကဏ္ဍဟာအရေးကြီးပါတယ်လို့အစိုးရအဖွဲ့အစည်းအမြင့်တာဝန်ရှိသူတဦးကပြောပါရယ်။အခုကျင်းပနေတဲ့27ရာစုပင်လုံဒုတိယကြိမ်ပြည်အောင်စုငင်းကျဲရီနီလာကံဖွင့်ပွဲမှာမြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့5ဖွဲ့ပါဝင်တက်ရောက်နိုင်ဖို့အတွက်တရုတ်နိုင်ငံကအဓိကကြားဝင်စီစဉ်ပေးခဲ့တဲ့နောက်မှာခုလိုပြောဆိုသွားတာပါ။တချိန်တည်းမှာပဲအမေရိကန်ပြည်အောင်စုကလည်းကူညီနိုင်တာကိုကူညီနေတယ်လို့ပြောသလိုဥရောပတမကယူကတော့ငင်းကျဲရေးလုပ်ငန်းစဉ်ကိုဆက်ပြီးတော့ထောက်ခံပံ့ပိုးသွားမယ်လို့ပြောပါရယ်ပြည်စုံကိုနေပြည်တော်ကနေကိုကျော်သိန်းကသတင်းပေးပို့ထားပါရယ
်မြောက်ပိုင်းမှာအမေခုနှစ်ဖွဲ့ဟာညီလကန်စားဖို့တရက်အလိုအင်္ဂါနေ့ညနေပိုင်းမှာမှညီလကန်ကျင်းပမယ်နေပြည်တော်ကိုရောက်လာကြတာပါလို့ရမယ်ဆိုရင်နောက်ဆုံးချိန်ပိုင်းကြားမှာရောက်လာတယ်လို့ဆိုရမှာပါဒီခုနှစ်ဖွဲ့အခုလိုတက်ရောက်နိုင်အောင်ဒီုပ်နိုင်ငံကအဓိကစစ်ဆက်ညှိနှိုင်းပေးခဲ့တာဖြစ်ပါတယ်TNL တန်ပလောင်တပ်ဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဦးမှုချုပ်တာချုပ်ကြားကပြည်ထောင်နိုင်ငံကိုကျေးဇူးတင်စကားဆိုပါတယ
်။အစင်းပြပါတဲ့အပြည့်ပြည်သူသမ္မတနိုင်ငံတော်ရဲ့ဖေးမဆောင်လျှောက်တဲ့အပေါ်မှာအများကြီးတို့ဒီကျေးဇူးတင်တာပေါ့နော
်။ညီမငင်းချိုင်းဖြစ်စဉ်အောင်မြင်ဖို့အတွက်ပြည်ထောင်နိုင်ငံမပါဘဲနဲ့မဖြစ်နိုင်တော့ဘူးဆိုတဲ့အခြေအနေမျိုးလုံးဝမဟုတ်ပေမဲ့ပြည်ထောင်နိုင်ငံရဲ့အခန့်ကဏ္ဍကအရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကပြောပါတယ
်ကျွန်တော်တမိုင်းကြောင်ပြန်ကြည့်လိုက်ပါတော့ဒီမှာဒီကွန်မြူနတီပါတီဘာကြောင့်ဦးနေဝင်လက်ထက်မှာဟိုချုပ်ငိမ့်သွားရလဲပေါ့နော်တရုတ်နိုင်ငံရဲ့ခံကန်တာအရေးကြီးပါတယ်ကျွန်တော်ပထဝီနိုင်ငံရေးရကြိုက်တယ်ပြည်စမကြိုက်တယ်ပြည်စကျွန်တော်အင်းကြီးချင်းကိုလဲလဲလို့မရပါဘူးအလဲလဲလို့မရတဲ့ပုံမှာကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားပေါ့နော်ကို national interest ကိုဘယ်လိုပြင့်တင်မလဲဆိုတဲ့အချက်ကအဓိကဖြစ်ပါတယ်နောက်တစ်ချက်ကတရုတ်နဲ့ကျွန်တော်တို့ဒီအစင်လာအင်းကြီးချင်းမဟာမိတ်နိုင်ငံတွေဖြစ်ပါတယ်နောက်ဆုံးဘက်စုံမှာပြီးတော့ပူးပေါင်းဆောင်ရွက်မိတ်ဖက်လက်မှတ်ရေးထိုးတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကမ္ဘာအခင်းချင်းပေါ့ဗျာအခုနောက်ဆုံးဟိုနိုင်ငံတကာအစည်းအဝေးပေါ့ဒီအနေအထားတွေကြည့်လိုက်ပါကျွန်တော်တရုတ်နိုင်ငံရဲ့အခမ်းကဏ္ဍကဟိုနိုင်ငံတကာမှာလည်းရေးပါတဲ့ကဏ္ဍမှာရှိပါတယ်အလားတူပဲအာဆီယံမှာလည်းရေးပါတဲ့အခမ်းကဏ္ဍရှိလို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာရေးပါတဲ့အခမ်းကဏ္ဍရှိပါတယ်ထို့သောကျွန်တော်တို့နိုင်ငံရဲ့မူဝါဒနိုင်ငံသားမှာရှိတဲ့ငြိမ်းချမ်းစွာရှင်သန်နေတိုင်းမူကြီး900တန်ကြီးပေါ့နော်ဒါတွေပူးပေါင်းဆောင်ရွက်တော့မှာဖြစ်ပါတယ်ဟုတ်
မြန်မာငင်းချမ်းရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံကအနက်နဲ့ဆိုင်ဆိုင်ပါဝင်ပတ်သက်နေနေမှာပဲအမေရိကန်ပြည်ထောင်စုကတော့ကူညီနိုင်တာကိုကူညီနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာဆီယိုက VOA နဲ့တရားတွေးဆိုမိန့်မြန်းကမှာပြောထားပါတယ်
ဘော်ဘူဝီဝမ် is peace. We want to see Myanmar achieve peace. And
ကျွန်တော်တို့လိုချင်တာငြိမ်းချမ်းရေးပါမြန်မာနိုင်ငံငြိမ်းချမ်းရေးရတာကိုကျွန်တော်တို့မြင်ချင်ပါတယ်သက်ဆိုင်သူတွေအများကြီးပါနေပြီးတော့ပြည်ပခဖြစ်နေတာတိတ်ကြနေပြီဖြစ်တာကြောင့်လုံလောက်တဲ့ယုံကြည်မှုမရှိတဲ့အတွက်ကြောင့်ကိုပဲဒါကခက်ခဲတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါဟာမြန်မာလုပ်ငန်းစဉ်ဆိုတာကိုကျွန်တော်တို့စိတ်ထဲမှာအမြဲမှတ်ထားပါတယ်ဒါကြောင့်ကျွန်တော်တို့ဝင်ဆွတ်ဖတ်တာမျိုးမလုပ်ချင်ပါဘူးဒါပေမဲ့တခါတလေနီလန်ပိုင်းအထောက်အကူပြုလာလို့ကျွန်တော်တို့ကူညီနိုင်တာတွေမှာကူညီပါတယ်ဥပမာ Federal Water နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေဟာဘာတွေဆိုတာတွေကိုအဖွဲ့တွေနားလည်စေဖို့ကူညီပါတယ
်ဥရောပသမဂ EU အနေနဲ့လည်းမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုနိုင်ငံရေးအရာရောဗန္ဒာရေးပန်းအရာပါထောက်ခံပံ့ပိုးပေးနေပြီးဆက်ပြီးထောက်ခံသွားပါမယ်လို့ EU ရဲ့မြန်မာနိုင်ငံဆိုင်ရာယုံကဒူဒူဆက်ဆံရေးဆိုင်ရာအကြံပေးပုဂ္ဂိုလ် Valerie Zhou က VOA ကိုပြောပါတယ
် The European Union fully respects Myanmar's national sovereignty and ownership of the peace process.
မြန်မာထုတ်ချာအနာပိုင်မှုနဲ့ကိုရန်ပေါ်စောင်းနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ပေါ် EU အနေနဲ့ပြည်ဝလေးစားတဲ့အကြောင်းမြန်မာငင်းချမ်းရေးလုပ်ငန်းစဉ်ကိုအနာဂတ်မှာလည်းဆက်ပြီးပံ့ပိုးကူညီသွားမယ်ဆိုတာအကြာလေးကင်ကဘရပ်ဆဲလ်စ်မြို့တော်ကိုနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သွားရောက်ချိန်တွင်ဥရောပကောင်စီဥက္ကဋ္ဌဒေါက်တာတက်စ်ခ်နဲ့ EU ရဲ့နိုင်ငံသားရေးနဲ့လုံခြုံရေးဘူဝါဒဆိုင်ရာအဆင့်မြင့်ကိုယ်စားလှယ်ဖက်ဒရီကာမိုဂရီနီတို့ကထပ်လောင်းအာမခံပြောဆိုခဲ့တဲ့အကြောင်းရန်ကုန် EU ယုံကတာဝန်ရှိသူတူဖြစ်တဲ့ Valerie Zhou ကပြောတော်တာပါရုပ်နိုင်ငံရဲ့ဂျာဝင်ဆက်ဆက်ပေးမှုနဲ့မြောက်ပိုင်းမာမေခုနှစ်ဘွဲ့ဒီကနေ့ညီလာခံဖွံ့ဖွဲ့ကိုတက်ရောက်လာပြီမယ်လေညညိုသောတိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တိုင်းနာလက်နက်ကိုင်အဖွဲ့တွေကတော့မတက်ရောက်ဖို့အဆုံးပြတ်ခဲ့ပါတယ် UNFC အဖွဲ့ဝင်လက်နက်ကိုင်အဖွဲ့တွေညီချင်းရေးလုပ်ငန်းစဉ်ထဲမှာဆက်ပြီးပါဝင်လာဖို့အတွက်လည်းဂျာဝင်ဆက်ဆက်ပေးမဲ့တတိယနိုင်ငံဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုပေါ်လာမှာပဲဖြစ်နိုင်ခြေရှိလာမှာလားဆိုတာကတော့အပြေမထွက်သေးတဲ့မေးခွန်းတစ်ခုဖြစ်ဆက်ရှိနေသေးပါပဲခင်ဗျာ
ကိုကျော်သိန်းတင်ပေးပို့ထားပါတစ်ဆက်ထဲမှာပဲ27ရာစုပင်လုံဒုတိယညီလာခံမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေကသူတို့ရဲ့နိုင်ငံရေးရည်တည်ချက်တွေကိုတင်ပြဖို့ကြိုးစားနေတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ပြည်အောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယစည်းဝေးကိုတက်ရောက်လာတဲ့တရုတ်မြန်မာနယ်စပ်ခြေဆိုင်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကသူတို့ရဲ့နိုင်ငံရေးရည်တည်ချက်သဘောထားတွေကိုညီလာခံမှာတင်ပြဖို့အတွက်ကြိုးစားနေပြီးတော့လောလောဆယ်မှာညီလာခံမှာပါဝင်ဆွေးနွေးပွဲရှိမရှိဟာလည်းမရေမရာရှိနေပါတယ်ဆွေးနွေးခွင့်တင်ပြခွင့်မရဘူးဆိုရင်တော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကညီလာခံကိုဆက်လက်တရားဖို့ခက်ခဲမဲ့နေထားမှာရှိနေပါတယ်။ပြည်စုံကို view မြန်မာပိုင်းတည်တင်းတော့ကိုမိုးစောကတင်ဆက်ထားပါတယ
်။ဟုတ်ကဲ့တရုတ်မြန်မာနယ်စပ်အခြေဆိုင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတရုတ်အစိုးရရဲ့ဂျာဝင်ညှိနှိုင်းမှုအရပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအစည်းအဝေးကိုပါဝင်တက်ရောက်လာတာဖြစ်ပါတယ်။ညီလာခံမှာတင်ပြလို့ရမယ်ဆိုရင်မြောက်ပိုင်းအဖွဲ့တွေစုဖွဲ့ထားတဲ့ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီရဲ့စာတမ်းကိုတင်ပြဖို့လိုလားကြောင်း PSLFTNLA ကပလောင်အဖွဲ့ရဲ့ဒုဥက္ကဋ္ဌတက်ကြုံချာကပြောပါတယ
်တင်ပြလို့ရရင်အဓိကကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်ဖွဲ့ထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီရဲ့စာတမ်းကိုတင်ဖို့တော့ရှိတာပေါ့ဒါမဲ့တင်ပြခွင့်ရှိမရှိတော့မပြောတတ်တယ်ပေါ့နော
်တင်ပြခွင့်ရနိုင်ဖို့အတွက်လဲစူးစမ်းနေတယ်လို့ပလောင်အဖွဲ့ရဲ့အတွင်းမှုနှစ်တပန်လာကပြောပါတယ
်ကျွန်တော်တင်ခွင့်ရမလားမရဘူးလားဆိုတာအခုချိန်ထိဒီရာပြည်ပြစ်ချက်တော့မရှိသေးဘူးကျွန်တော်တင်ခွင့်ရဖို့စူးစမ်းနေတယ်လို့ပဲပြောရမယ်
မြောက်ပိုင်းမဟာမိတ်အဖွဲ့ရင်းနေတဲ့ညီလာခံမှာတင်ပြဆွေးနွေးခွင့်ရှိမရှိဆိုတာလဲတေချာမသိရသေးကြောင်းတပန်လာကဆက်ပြောပါတယ်
သူတို့ဘက်ကတော့ပြောကြတဲ့တော့ကျွန်တော်မသိရဘူးဒီကျွန်တော်နားလေတလောက်ပြီးကျွန်တော်မီဒီယာမှာလေ့လာထားတော့ဆိုတော့အထူးစကားတွေကတော့ဆွေးနွေးတင်ပြခြင်းတွေပါတယ်မရှိဘူးအဲလေ့လာသူနဲ့စိတ်မချမ်းသာပါဘူးစကားလုံးရကွာတာပဲရှိတယ်လို့အဲ့လိုပဲကျွန်တော်တယောက်တည်းအဲ့လိုနားလေပါတယ်ဒီကနေ့ကတော့ opening ceremony ပဲရှိနေသေးတော့မသိသေးဘူးလေနော
် UWSA Water ဖွဲ့ကညီလာခံကိုတက်ရောက်လာတဲ့ဥဆန်လောက်ကတော့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီအနေနဲ့သဘောထားတင်ပြခွင့်ရဖို့အစိုးရစီမှတောင်းဆိုထားကြောင်းနဲ့သဘောထားတင်ပြခွင့်ရရင်ညီလာခံပြည်သူအထိတက်ရောက်မှာဖြစ်တယ်လို့တင်ပြခွင့်မရရင်တော့ဖွင့်ပွဲကိုသာတက်ရောက်မှာဖြစ်ကြောင်းပြောဆိုတယ်လို့ 7 Day သတင်းဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်WSA Water ဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ချေကတော့ဒီကိစ္စကိုအစိုးရတရက်ထဲကဆုံးဖြတ်လို့မရနိုင်ကြောင်းပြောပါတယ
်။ဒါကတော့ကျွန်တော်တို့အစိုးရတခုတည်းသဘောထားနဲ့ပြောလို့မရဘူး။ကျွန်တော်တို့ဒီဟိုအခုဒီနေ့လောက်တဲ့ဖွင့်ပွဲကအစိုးရလုပ်တာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ကဖိတ်ကြားတာဖွင့်ပွဲနဲ့ကြားတာစာပွဲ။သို့တော့ကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲပေါ့နော်နိုင်ငံရေးဆွေးနွေးပွဲကြားရင်တော့အစိုးရရဲ့ကျွန်တော်တို့ EA ကိုတိုင်းသားလက်နက်ကိုင်ဖွဲ့ပြီးနိုင်ငံရေးပါတီရဲ့3ပလဲ3ပွဲဆိုင်ဆွေးနွေးဆုံးဖြတ်တာဖြစ်တယ်အစိုးရသဘောထားပဲပြောလို့မရဘူး
မြောက်ပိုင်းအဖွဲ့ရဲ့စုဖွဲ့ထားတဲ့FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီမှာUSSA ဝါတပ်ဖွဲ့, မူလကပလောင်ကိုကနဲ့ရခိုင်တပ်ဖွဲ့တွေကိုညီလာခံကိုဖိတ်ကြားတာရှိခဲ့တာကြောင့်တန်အဖွဲ့တွေကပါညီလာခံမတက်ဖို့ဆုံးဖြတ်ခဲ့ပါတယ်။ညီလာခံမကျင်းပမီတရက်အလိုမှာမှတရုတ်အစိုးရကိုယ်စားလှယ်ကမြန်မာအစိုးရနဲ့မြောက်ပိုင်းမှာမိတ်အဖွဲ့တွေကြားညှိနှိုင်းပေးခဲ့တာကြောင့်ညီလာခံကိုပါဝင်တက်ရောက်လာတာဖြစ်ပါတယ်။
ထိုင်းမြန်မာနယ်စပ်အခြေစိုက်UNFCA ကညညသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်လက်နက်ကိုင်အဖွဲ့၅ဘွဲ့ကတော့ညီလာခံကိုတက်ရောက်လာတာရှိပါဘူး။ကိုမိုးစောတင်ပေးပို့ထားပါ။တစ္ဆတ်ထဲမှာပဲ၂၁ရာစုပင်လုံဒုတိယညီလာခံမှာ UNFCA အဖွဲ့ဝင်ကန်ပီပီတာဝန်ရှိသူကပြောပါတယ်။UNFCA အဖွဲ့အနေနဲ့၂၀ဖေကြားသူဖြင့်ညီလာခံအတွင်တင်ပြဆွေးနွေးနိုင်တဲ့အခွင့်အရေးလိုမတက်ဘူးဆိုပေမဲ့အဖွဲ့ဝင်တချို့ကတော့မြေပြင်အခြေအနေရညီလာခံကိုတက်ရောက်တဲ့အခြေအနေမှာလည်းရှိနေပါတယ်။ထိုင်းခြေဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်။ဟုတ်ကဲ့ပါ။
ဒီကနေ့ညီလာခံဖွဲ့ပွဲမှာပြီးခဲ့တဲ့ပထမအကြိမ်ပင်လုံညီလာခံလုံးကတချို့တိုင်းဒေသဖွဲ့တွေတင်သွင်းခဲ့တဲ့စာတမ်းတွေမှာကိုပိုင်ဖျားရန်ခွေဆိုတဲ့ဖက်ဒရယ်ကိုကျော်လွန်ပြီးအလွန်ကျွံတောင်းဆိုမှုတွေရှိနေပြီးတော့ဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးပေါ်မျှော်လင့်ချက်ကြီးမားစွာထားရှိနေတဲ့တိုင်းဒေသပြည်သူတွေရဲ့စံနှုန်းနဲ့အကျိုးစီးပွားတွေကိုစတင်နေရှင်းလာဖြစ်နေတယ
ပြောပါတယ
်ကျွန်တော်တိုင်းပြည်ကဒီတိုင်းကမျိုးပေါင်းစုံရှိတယ်ဒီတိုင်းပေါင်းစုံတွေကလည်းတခါအဲ့ပေါင်းစုံလည်းရှိတယ်ပေါ့ဒီတိုင်းမျိုးဒီ service နဲ့ဒီဆောင်ဆွေးနွေးမှာဟောပေါ့အဖြစ်ဖြစ်ရှိနေဆိုတော့ကျွန်တော်လည်းနားလည်တော့နော်ဘာတဖန်ကြတော့ဒီတိုင်းပြည်ပြဿနာက discipline မတော်လို့မရဘူးဆိုတော့အားလုံးကတော့တစ်ပြောင်းကိုလည်းဆင်းနေတော့ပြေချင်တော့လက်ပြည့်ပြီးပြီဒီတော့ဒီကိစ္စကခုရဲ့ဆိုးလက်ဆက်ကြောက်ပြောပေါ့အဲ့ဒါကြောက်မှာတော့ကျွန်တော်တို့အားလုံးလက်ခံနိုင်လို့ရတဲ့ဟိုတစ်ခုကတော့ဒါအဖြစ်ဆက်လို့ရမယ်လေပြောချင်တယ်လေဒီလိုဆိုးရောက်လို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစင်ကာပူဆိုတဲ့ဘက်မှာအနေနဲ့ရှိတဲ့ solution နဲ့တူတယ်ကျွန်တော်လည်းပြင်ပြောင်းတစ်ဖက်ကလည်းဒီလိုပြောနေတယ်လေတစ်ဖက်မှာကျွန်တော်တို့အခုဒီလက်ရှိဆက်ထားတဲ့ဖွဲ့စည်းပုံအောက်ပိုင်းတွေတော့အမြင်ဆိုတဲ့ဘိုင်းရလည်းတန်ဆင်းသွားလို့ဆိုရင်တစ်ဖက်မှာလည်းဒီဖွဲ့စည်းပုံကကိုဆောက်ချမယ်လို့ပြောနေပြန်တော့ဒါလည်းကျွန်တော်တို့ပြတ်သက်သွင်းစဉ်းစားမှဖြစ်ဖြစ်လို့ပေါ့နော
်။တိုင်းတားလက်နဲ့ကန်ဖွဲ့စည်းတဲ့အနေနဲ့ NC လက်မှတ်ရေးထိုးရေးမှာတမတော်ရဲ့မူ6ချက်ထဲက2008ခြေကံဥပဒေကိုလိုက်နာရမယ်ဆိုတဲ့နောက်ဆုံးချက်ဟာအဟအတန်းတစ်ခုလိုဖြစ်နေတယ်လို့ဥရှိမျိုးသားကပြောပါတယ်။ပြောက်ပိုင်းဒေသကတိုင်းတားလက်နဲ့ကန်ဖွဲ့ခုနှစ်ဖွဲ့ကတော့23ရာစုပင်လုံညီလာခံကိုတက်ရောက်နေပြီဖြစ်ပေမဲ့ UNSC ဖွဲ့ဝင်တွေဖြစ်တဲ့မွန်မြစ်တပ်ပါတီ၊ကရင်နေမျိုးရာသုတ်သက်ရေးပါတီ၊ရခိုင်မျိုးရာကောင်စီ၊လာဟုဒီမိုကရက်တစ်အစည်းအရုံးစတဲ့ဖွဲ့တွေကတော့ညီလာခံကိုတက်ရောက်ခဲ့ခြင်းမရှိပါဘူး။ UNSC ဖွဲ့တွေကိုအထူးဖိတ်ကြားသူအစ်စ်နေသားနဲ့တာဖိတ်ကြားလာလို့ညီလာခံသွင်းတင်ပြဆွေးနွေးနိုင်တဲ့အခွင့်မရှိတဲ့အတွက်မတက်ရောက်ဖို့အင်ကန်နေ့မှာရှင်းပါခဲ့တဲ့စည်းဝေးကနေဆုံးဖြတ်ခဲ့တာပါ။ဒါ့အပြင် UNSC ဖွဲ့ဝင်တွေဖြစ်တဲ့ KNU ကချင်လွတ်လပ်ရေးဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ဖွဲ့တို့ဟာပင်လုံညီလာခံကိုတက်ရောက်ခဲ့ပါတယ်။ဒီအချိန်ဒီကိုတော့ဥရှိမျိုးသားကခုလိုပြောပါတယ
်သူတော့ပြောတယ်ငါအင်ဒီထားနေသူကလက်ရှိဒီမှာဒီခိုင်နေနေထားပုံမှာသူကသူတို့လက်တွေ့ခေါ်ပါလိအခက်ခဲပုံမှာဒါတော်နေလာနေဒီဆက်ရဆိုတော့ပြောလို့ရတယ်ဒါပေမဲ့ဘာလို့ဒီလိုဖြစ်လို့လဲဒီ GS ကသမားနေတစ်ချိန်လုံးအောင်လေဒါဒီဖွင့်ဝင်ဒီခုနပြောတောင်းဆိုစစ်တယ်ဒီဖွင့်ဝင်အားလုံးစီစီလေးလေးချင်းချင်းနဲ့မှာအမှတ်ထည့်နေကြတယ်ပေါ့နော် GS ဖွင့်ဝင်ချင်းချင်းနဲ့မှာဒီရရှိထားတဲ့မြေပြင်ချင်းတွေပေါ့နော်
အခုကျင်းပနေတဲ့23ရာစုပြည်လုံးကြီးလာကမှာယူအန်အက်စီ4ဝင်တချို့တရားမှုမရှိပေမဲ့လည်းနောင်လာမဲ့ငင်းချမ်းကြီးလုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့ညှိနှိုင်းမှုမျိုးရှိခဲ့တယ်လို့နိုင်ငံတော်တာဝန်ခံယုံဝင်ကြီးဌာနကညွှန်ကြားရေးမှုချုပ်ဦးစောသေးကပြောပါတယ်ကျွန်တော်တို့အဲ့ဒါလေဟိုစာကူးရတယ်လို့ကျွန်တော်တို့မနေ့ကဒီဖုန်းပြောပြပါတယ်ကျွန်တော်တို့လည်းအရင်စိတ်မကောင်းဖြစ်ပါတယ်စိ ကျွန်တော်တို့တခြားဒီဖိန်ဝက်ရီဗျူးတွေမှာတို့ရဲ့သဘောထားတွေပါပါတယ်တို့ရဲ့ဆွေးနွေးချက်တွေလည်းကျွန်တော်တို့ထည့်သွင်းစဉ်းစားပြီးတော့ပထမဝက်ပြင်ထားတာဖြစ်ပါတယ်အဓိကတော့ဗျာငြိမ်းချမ်းရေးဖြစ်စင်မှာတို့ပါဝင်ခဲ့တယ်ဒီညီလာခံမတက်ရောက်တော့လည်းပဲနောက်ထပ်ဖြစ်စင်မှာကျွန်တော်ဘယ်လိုပူးပေါင်းပါဝင်မလဲဆိုတော့ကျွန်တော်တို့ဆရာကူးတွေစဉ်းစားပြီးဆောင်ရွက်မယ်လို့ပြောထားတာ
ကနေနိုင်ငံရေးဆွေးနွေးပွဲတကားကိုဖွင့်လှစ်လိုက်တာဖြစ်တယ်လို့အဖွဲ့မိတ်ကောမှပြောကြားခဲ့ပါတယ်။ UNSC ရဲ့နိုင်ငံရေးဆိုင်ရာသွေးဆောင်ဆွေးနွေးရေးကုလသမဂ္ဂဖွဲ့ CBN နဲ့မြန်မာအစိုးရတို့ကြားအဆိုပြုချက်ကိုချက်ကိုညှိနှိုင်းသဘောတူညီချက်မရသေးသလို
UNSC ဖွဲ့ဝင်တွေနေနဲ့ကတော့အန်စီလမ်းကြောင်းတိုင်းဆက်လက်ရှောက်လှမ်းသွားမှာဖြစ်ပြီးစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်တော်စုတည်ဆောက်ရေးကိုဦးတည်တဲ့နိုင်ငံရေးသွေးဆောင်ဆွေးနွေးပွဲတွေကို ထိုင်းနိုင်ငံကနိနာမှုရှိတဲ့အလုံသမားတွေအတွက်မြန်မာရွှေပြောင်းအလုံသမားကြီးလှုပ်ဆောင်နေတဲ့AAC အဖွဲ့ကသွားရောက်ဆွေးနွေးပေးနေစင်ပါပဲသူတို့ကိုရဲအာဏာပိုင်တွေကဝင်ရောက်စစ်ဆေးလိုက်ပါတယ်စီနောက်ဝန်ထမ်းဖြစ်လှုပ်ဆောင်နေတဲ့AAC အဖွဲ့ကအလုံသမားကြီးလှုပ်ဆောင်နေသူနှုတ်ဦးကိုဖမ်းဆီးခဲ့ပြီးတော့အာမခံတမမဟုတ်ထောင်းတန်းကြားခဲ့ရမယ်ဆိုပြီးတော့ပြောပါတယ်ပြည်စုံကတော့ထ
ที่ได้ทายาดูเรื่อยๆอุบลีป้าคุยเต้าสูบีนี่แหละเพื่อพิพาเลยลูกตมารีเกะนี่น่าจีริยาสียาคุณยิ้มดีเลยลูกเขยเลยเพื่อพิพาเลยตัวหาที่ไปด้วยมหาชัยเดียวกันลูกตมารีเนี่ยน่ามุรีด้วยลูกตมากาเวสาวสาวยิ่งงูต่อยเอาเนื้อมาท่านสิสิสิระแข็งเงียบีสิระน่าเวเนี่ยที่ลูกไอ้นี่เลยลูกตมานุ่งหาไอ้ที่ยงเนี่ยมาเวท่านสิแข็งเงียบเจ้าเอซีมหาไม่เพื่อกาคุยเอ็มงาเปียบเปียบเลย
ใช่ไหมนะตัวอย่างหรือไม่ก็ว่าเช่าจานนะสวัสดิการลูกคอเลยอันนี้ทานอะไรมาจันทร์รู้เพื่อนเลยที่มาใช้หายอยู่ดีกว่าแล้วว่าก็ตลาดจะต้องรันนี่ว่าไม่ยากเลยลูกมาเลยไอ้ลูกมาเลยตัวปูวีนะโอเคลูกมาเลยจะเอามาไปมาตัวเองที่ลูกมาเลยตัวที่ไหนเช่นในสกัดพี่คนนี้เชิงสูงนี้เชิงมาแล้ววันนั้นไปที่ทายเอรีเอจ้างงานลูกคอเลยลูกมาเช่าวิชาได้ยังว่าผมไม่กูสิคนสี่เดียวบอกเนาะจ้างงานเยอะอ่ะลืมอยู่รู้ดีลาบอยู่นะไอ้จันท
ကျွန်တော်ကိုပြရပေးခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။ဒီလိုပါလေကျွန်တော်တို့ကုညီနေတဲ့အတိုင်းမှာအပေးခဲ့တယ်ကျွန်တော်တို့လူမျိုးဖွဲ့ကိုကုညီနေတဲ့လူမျိုးကုညီကွမ်းတဲ့ရှောင်ရဲကုညီလိုမျိုးအောင်ကျွန်တော်တို့ရိုက်ချွေးမြို့သက်တဲ့လူငယ်တွေကိုလည်းထမတက်လောင်ပြပေးတယ်လို့ကျွန်တော်ကခံစားရတယ်ခါနေရ။ဒီနောက်ကနေကျွန်တော်တို့ကကုညီတာပါပစံလည်းမရပါဘူးလိုက်ပို့တာပါဆိုတာမရဘူးလက်မခ
ရက်တီနေတဲ့အဖွဲ့အစည်းပဲဖြစ်ပါတယ်။တောင်ထက်ကြီးရှိတဲ့မြန်မာလူသမားတွေရဲ့အားကိုးမှုထောက်ခံမှုကိုလည်းရရှိနေတဲ့အဖွဲ့အစည်းဖြစ်ပါတယ်။အခုဖမ်းဆီးခံနိုင်ရတဲ့စေတနာဝန်ထမ်းဖြစ်လုပ်ကိုင်နေတဲ့မြန်မာလူသမားနှစ်ဦးကိုတော့မေလ24ရက်နေ့မှာအာမခံတင်ငွေတဦးကိုဘဏ်ငွေ30စီတင်ခိုင်းပြီးမတင်နိုင်မှုဆိုရင်တော့ထောင်ထဲ၄၈ရက်တက်ခံရမယ်ဆိုပြီးထမ်းရလာပါနေကပြော
ဒီကနေ့မှာကျွန်တော်မှတ်တမ်းရုံးရဲ့အကူအညီမရရှိသေးဘူးလို့လည်းပြောပြခဲ့ပါတယ်ရှင်။ထိုင်းချိဆိုင်ဖီဝေမှာပါကျင်းတာမေးမှာကတင်ပြပို့ထားတာပါ။ဖီဝေကနေ့မှာကြားခဲ့မှာတင်ဆက်ပေးမယ့်အထူးကြပါရင်စီစဉ်ဒီမှာတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မြန်မာရေးတုံးသက်ချက်ဖြင့်အပတ်စဉ်အားကစားခံရတို့ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။
ာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင်2019ခုနှစ်မေလ24ရက်ဗုဒ္ဓဦးနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ငင်းကြေးရလားသွေးခွဲရလားကောင်းစင်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာ
မေတ္တာတော့အာလုံးပောင်ရေးပေါ့အာလုံးပောင်ရေးမို့နဲ့ကျွန်တော်ဒါချိပခဲ့တာဒီနေ့တော့ကျောင်းစီစီယူပြီးတော့မှဝိုင်းဝန်းစီစီ
ဒုတိယကြော့ကျင်းပါတဲ့ဒုတိယပင်လုံငင်းကြေးညီလာခံနဲ့ပတ်သက်ပြီးတော့ဒေါက်တာတူးချာကအခုလိုဆွေးနွေးသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါပြင်မြန်မာလူထုနဲ့ကျန်းမာရေးစီစဉ်အသက်ရှင်အားကစားကဏ္ဍစရီကိုလည်းနားဆင်ကြမှာပါအခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာပူပြင်းခြောက်တွေ့တဲ့ကာလအစုံမှာမိုးရာသီနဲ့အတူပါလာပြီးတော့အားလုံးနဲ့သတိထားဖို့လိုတဲ့ယောဂတွေအကြောင်းကြိုတင်ကာကွယ်လို့ရအောင်ပြောပြပေးပါပါ။မိုးတွေရောက်ပြီးဆိုတာနဲ့တုတ်ကွေးယောဂ၊ကျွေးလွန်တုတ်ကွေးယောဂနဲ့ငှက်ဖြာယောဂတွေသူ့လိုလိုရောက်လာတတ်ကြပါလေ။ဒေါက်တာတန်စောကအသက်အန္တရာယ်ပါဒုက္ခပေးနိုင်တဲ့မိုးတွင်းယောဂတွေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါရစေ။
ပြင်းထွက်တဲ့နေရာတိအချိန်ကာလတွေဟာတဖြည်းဖြည်းကုန်လွန်လာနေပြီဖြစ်ပါတယ်။တဲထန်တဲ့မိုးရသွန်းမှုတွေနဲ့အတူမိုးဥလေဥရာသီတွေမှာဖြစ်ပေါ်ကြုံတွေ့ရလေရှိတဲ့ယောဂဝေဒနာတွေကိုသတိပြုဖို့လိုအပ်လာပါတယ်။တုတ်ကွေးယောဂ၊တွလွန့်တုတ်ကွေးယောဂနဲ့ငှက်ဖြားယောဂတွေဟာရာသီမြေဖြစ်ပေါ်ခံစားရနိုင်တဲ့ဆိုပေမဲ့အခုလိုမိုးဥကျအချိန်ကာလတွေမှာပိုပြီးဖြစ်ပေါ်ကြုံတွေ့ရနိုင်တာကြောင့်သတိပြုကာဝယ်ထားရမှာဖြစ်ပါတယ်။တကွေးရောက်တာဟာလူတူးကနေတူးကိုဘလို့ကူးဆက်ပြတ်နှက်နိုင်ပါတယ်လို့မေးကြည့်တဲ့အခါအဆုံနဲ့ရင်ကောင်းအထူးဆရာဝန်ကြီးဖြစ်သူတပည့်ပေါကဒေါက်တာအေးဝင်းဆက်ကအခုလိုပြောပါတယ်
တကွေးရောက်တာဖြစ်တဲ့လူကနှာချိလိုက်ပြီဖြစ်စေချောင်းဆိုးလိုက်ပြီဖြစ်စေတကွေးပိုးကနေထဲမှာရောက်သွားတယ်နော် droplet တွေနဲ့ရောက်သွားတယ်သင်နဲ့ကြီးတဲ့ droplet တွေကတော့နော်ကြမ်းပေါ်မှာကြားတယ်အနီးနားလိုကူးလိုက်တယ်ပေါ့ဒါတိုင်း contact နဲ့ကူးတယ်ပေါ့နော်နည်းနည်းသေးတဲ့ droplet တွေကြားနေထဲမှာရှိနေပြီးတော့အသက်ရှူခြင်းအပြင်ဘေးရကကူးသွားတယ်ပေါ့ဒါမှမဟုတ်လည်းအဲ့ droplet လေးတွေကပစ္စည်းဥစ္စာလေးတွေပေါ်မှာကြားတယ်စပွဲပေါ်မှာကြားတယ်တံခါးပေါ်မှာကြားတယ်ဆိုရင်အဲ့တံခါးတွေစပွဲတွေကိုကင်တဲ့တဲ့နဲ့ကိုမျက်နှာကိုကိုကင်တယ်နှာခေါင်းကိုကင်တယ်ဆိုလို့ရှိရင်အဲ့ဒီကနေလိုကွေးပိုးလေးကူးနိုင်ပါတယ်
လူလပိုင်းရွယ်လေးမှာတုတ်ကွေးယောဂဖြစ်တာဟာမသိတာပေမဲ့အသက်ရွယ်ကြီးရင်တဲ့သူတွေနဲ့ယောဂအခန့်ရှိတဲ့သူတွေမှာတုတ်ကွေးယောဂဖြစ်ခဲ့မယ်ဆိုရင်တော့အသက်ဆုံးရှုံးတဲ့အထိအန္တရာယ်ဖြစ်စေနိုင်ပါတယ်။လည်းကူရှင်းလင်းတဲ့နည်းလမ်းတွေအသုံးပြုပြီးတုတ်ကွေးယောဂမဖြစ်အောင်ကြိုတင်ကာဝယ်ထားသင့်တယ်လို့ပြောပါတယ်
။လူကူယောဂအခန့်တက်ခံရှိတဲ့လူဆိုရင်အသက်တော်အန္တရာယ်ရှိရဆိုတော့တုတ်ကွေးယောဂကဒေရလည်းကူရဲဆိုတော့မဖြစ်ခင်လည်းကြိုတင်ကာဝယ်တာအကောင်းဆုံးပဲ။ဖြစ်ပြီးမှဆိုလို့ရှိရင်တော့နောက်ကလိုက်ရတာမတက်တော့အဲအကြောင်းလို့မဖြစ်ခင်ကကြိုတင်ကာဝယ်တဲ့ခုနကျွန်မပြောတဲ့နည်းတွေပေါ့နော်ကာဝယ်စေးထိုးထားခြင်းနဲ့နောက်ပြီးတော့ချောင်းဆိုးတဲ့အခါမှာကာပြီးဆိုးတာတို့နော်လက်ကိုခဏခဏဆေးတာတို့နော်အဲ့အခြေအနေတွေပေါ့နော်နောက်ပြီးတော့နည်းနည်းတူဝေးဖြစ်တဲ့ဆင်လို့ရှိရင်လူရဲမသွားတာလူထူတတ်တဲ့ထဲမသွားတာဒါတွေဟာဆိုလို့ရှိရင်ကာဝယ်ဖို့အတွက်ကိုနည်းနမ်းနေပါပဲ
ဒိလွန်တုတ်ကွေးယောဂါဟာလည်းမိုးရွာတဲ့အချိန်ကာလတွေမှာသတိပြုရမယ့်ယောဂါတစ်ခုဖြစ်ပါတယ်ယောဂအဆင့်မမြင့်ခင်မှာဖြစ်ပေါ်လေးရှိတဲ့တွလင့်တုတ်ကွေးယောဂရဲ့လက္ခဏာတွေဟာတာမန်တုတ်ကွေးယောဂရဲ့လက္ခဏာတွေနဲ့ဆင်တူလေးရှိတာကြောင့်အခုလိုရာသီအချိန်ကာလတွေမှာတုတ်ကွေးဖျားနာဖြစ်ပေါ်ခံစားရပြီဆိုရင်တွလင့်တုတ်ကွေးယောဂဟုတ်မဟုတ်ကိုလည်းစမ်းသပ်စစ်ဆေးထားသင့်ပါတယ်ကလေးငယ်လေးတွေတုတ်ကွေးဖျားနာဖြစ်လို့တရက်နှစ်ရက်လောက်ကြာလာတဲ့အခါမှာအဖျားကျသွားပြီမဲ့လန်းလန်းဆန်းဆန်းပြန်ဖြစ်မလာတော့ဘူးဆိုရင်တွလင့်တုတ်ကွေးယောဂကိုတန်တရားရှိသင့်တယ်လို့အထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာနေမျိုးသူကပြောပါတယ်
ဖျားရာနေပြီးတော့နှစ်ရက်သုံးရက်လောက်ကြာတဲ့ခါကျတော့ဖျားရာရုတ်တရက်အထိုးကျလာ။ထိုးကျတော့ပြီမဲ့ကလေးကဟိုဖျားကျသွားတဲ့ကလေးတွေမှာဆိုလို့ရှိရင်တကယ်တမ်းလမ်းဆန်းပြီးတော့ဆော့နိုင်လာမယ့်အဆန်းကသူကပို့ပြီးတော့နှုံးသွား။အဲ့ဒါဆိုတော့ကျွန်တော်တေချာ view ဆိုင်ရမှာ
။ဒေလွန်တို့ကွေးယောဂါလိုမျိုးချင်းကားတစ်ဆင့်ကူးဆက်ပြန့်နှံ့ပြီးဝေရသည့်ချင်းကာလတွေမှာပူသတိပြုတဲ့ယောဂါတစ်ခုကတော့ငှက်ဖျားယောဂါဖြစ်ပါလေ။
ကျွန်တော်တို့ကတော့ဖြစ်ပေါ်တဲ့အခြားလက္ခဏာတွေဟာသိတာသင်ရှားတဲ့တွင်ပြင်လက္ခဏာတွေရှိပေမဲ့တာမန်လူတွေအဖို့ယောဂကိုတိတိကျကျပေါ်ထုတ်တဲ့နေရာမှာမထေချမှုတွေရှိနိုင်ပါတယ်။ခင်ဗျားယောဂလူတန်တရားရှိတဲ့အခါဆရာဝန်နဲ့ပြသတိုင်ပင်ပြီးဒေဖောက်စစ်ဆေးမှုတွေကိုပြုလုပ်တင်တယ်လို့အထွေထွေယောဂကုဆရာဝန်တူဖြစ်သူဒေါက်တာဆုထက်အောင်ကပြောပါတယ်။အဲ့အခြားအဆင့်၃၀နဲ့ဝင်တတ ตัวเนี่ยเนาะอ่ะเนาะว่าโอ้บลูเบอร์มันแค่ไหนไม่แน่โอ้ตะโกลงอ่ะดิค่อยๆตองพี่เอาหลุตัวแช่ไปปะเนาะเอ้อล่ะปฐมาอาเซนมาดุริยาอาเซนဆိုလို့ရှင်တော့ तू
อ่ะลงมาไม่ชี้တော့ดุเปลี่ยนจ๋าไปช่วยดิยังถั่วไปแล้วแท้จ๋าตัวไปเลยเช่นใกล้ไม่คันอ่ะอ๋อนี่ไทเนี่ยฮะชิงก็ตะสินกู้เสร็จเปลี่ยนแน่เนี่ยยกอะไรกูกาเวเลยเนี่ยมาที่หยอดเนี่ยนี่แหละคือผิดไปเลยนี่มิโรนี่ปะวินญ์มาเช็ดปอกพ้อมุยนต์เลยสิกูเนี่ยเช่นใกล้ไม่คันอ่ะอ๋อคิวไซด์นี่ไทไปปุโลเลยโหลดาตานี่မျိုးตัวก็เปล่าไปเลยคลีนี่ไอ้เส้นเนี่ยอาจารย์รู้สิเดี๋ยวเนี่ยนะบ่กูเอ็ အိမ်မှာပေါ့နော်ကျွန်တော်ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့အိမ်မှာဟိုလေကောင်းလေးတန်ရအောင်ပြင်ပေါက်လေးဖွင့်ထားမယ်လေးအောင်ရအောင်ပြင်ပေါက်ဖွင့်ထားမယ်နောက်တစ်ခါမင်းပြီးပတ်ဝန်းကျင်မှာရှိတဲ့ဒီရေဝတ်နိုင်တယ်ပေါ့နော်ချင်ပေါက်ပွားနိုင်တယ်ရေဝတ်နိုင်တယ်ဟိုကြိုက်နေရှိလို့ရှိရင်ဖုံးပြင်မယ်အခုမြေဖုတ်ပြင်မယ်နောက်ရေခိုးအောင်နိုင်တဲ့တာယာဟောင်းနေအိုးချမ်းပ
ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီ
ဒေါက်တာတန်းစောတင်ဆက်ထားတဲ့အပတ်စဉ်မြန်မာလူထုနဲ့ကျမရေးအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရပါတယ်။ VOA ရဲ့အင်တာနက်ဆာမျက်နှာကတော့ burmese.voanews.com ဖြစ်ပါတယ်။အိမ်မှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ပေးတာသတင်းတွေကိုလည်းပြန်လည်နားထောင်လို့ရပါတယ်ရှင်။
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊တွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီရွေးဘဒူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလွှင့်ပေးနေပါတယ်။အခုတခါငင်းချင်းလားသွေးခွဲလားကောင်းစင်နဲ့ဥကြောဇန်သားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။အခုဒုတိယအကြော့ကျင်းပါတဲ့ဒုတိယပင်လုံငင်းချင်းညီလာခံကို NCA မှာလက်မှတ်ရေးထိုးထားတဲ့ UNFCA ဖွဲ့ဝင်တွေကမတက်ရောက်တော့ဘူးလို့ကြေညာပြီးတော့တက်မတော်နဲ့တိုက်မယ်ခိုက်မယ်ဖြစ်နေတဲ့မြောက်ပိုင်းဖွဲ့တွေကတော့တက်ဖို့ရောက်လာကြပါတယ်။တရုတ်ဖျားကိုထင်ရှားတွေ့နေရတဲ့ဒီနီလာကန်ခင်းချင်းဟာငင်းချင်းကိုတကယ်ပေါ်ဆောင်နိုင်မလားဒါမှမဟုတ်တိုင်းရင်းသားအင်အားစုတွေချင်းချင်းကိုရောတိုင်းရင်းသားအင်အားစုတွေနဲ့အစိုးရတပ်မတော်တို့အကြားမှာပါပို့ပြီးတော့သဘောထားကွဲလွဲလာနိုင်သလားဆိုတာကိုဒေါက်တာတူးကြဦးလာစောတို့နဲ့အတူဥကြစံသားကဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒေါက်တာတူးကြခင်ဗျာဒီနီလာကန်တရုတ်ဝင်တဲ့တိုင်းရင်းသားအင်အားစုတွေ EAO တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုကြည့်မယ်ဆိုရင် UNS ရာလူတွေကမတက်ကြတော့ပဲနဲ့မြောက်ပိုင်းအဖွဲ့ရာတက်မယ်ဆိုပြီးတော့ဖြစ်ကုန်ပါတယ်အဲ့ဒါဘယ်လိုသဘောပါလဲဆရာအကျဉ်းချင်းလေးသုံးသပ်ပုံဆိုင်တခု
ဟုတ်ကဲ့ဗျာအဲ့ဒါဟိုကျွန်တော်ဒီတစ်ခေါက်ကမစ်တုံးကဩဂုတ်လ30ရက်မှာစတယ်ဟာနဲ့ဒီရေချစ်ချင်းကတော့နည်းနည်းပြောရဲမစ်တုံးကတော့အာလုပောင်ရေးပေါ့အာလုပောင်ရေးမို့နဲ့ကျွန်တော်ကတိပခဲ့တာဒီနေ့တော့လောင်းစီဒီယူရောမှာဝိုင်းဝန်းချင်းဒီဘောတာစုချက်ချက်အပြည့်ပြည့်ရရသွားဖို့ဖြစ်တယ်ဒါကြကြတဲ့တိကျရေးမှာမိနစ်တုန်းကတော့ SCA တက်မှသိုးတာရောမသိုးတာရောအားလုံးကိုပါဝတိပါဝတိသူများသူတို့မှအားလုံးကိုတန်းတူဖိကျလိုက်တာရှိတယ်။ဒါပေမဲ့ဒီတစ်ခေါက်ကျတော့ SCA မသိုးသေးတဲ့ 你那八点六七，比如你那都在你来家里都去的，你要办会了咯，你你那看再不要你家嘛的，哎嘛就说家也老是这些咯，你总会不咯，你你那看金爸嘛，你看这些呀，你人家也搞不清的，你还有几步，就是几步家呀的呀，哎，家里会的呀咯，他你那看，他也会要结账嘛，哎，那比原来第二个，他你那看。
但是没得做，不是啊！你自己家，只能把我们家的，所以咱有的了，没得的，没啥没事的。俺家不是的，俺们包烟了，的没得中啊，金发的，的你来看到的，没几种不路的出路呀的，啊，你得去没得那个几高级那边的，好个。好个，原来是呀，没想到呢，苦来着，那么特别要没得不属于要进家他要对呀话的，咱们这个只能没进那个。
阿龙不包文雅无所咯，哎，村里外啊，大概只要木西拉姆啦，阿龙大家老婆啊不严几拉克呢？OK，这可以，也这样咯，假如的阿龙来看那点，那个也是不注意，也是苦药，我那个阿康的苦药是，阿假如的阿龙来看那点，阿吃药不是路线咯，但反正比较多，至少多一个啥级别，所以大家咯，但假如阿龙办的的。 啊，这点路要么这点路要，哎，这个路伢子去了么这难么说呢？像如今那个就说，不一万这不办的不断的家的，反正不断的家的是吧？第二个，你你那看嘛，村里村家的哈，都是在你自己的提高地方来的不？哎，是不是？那个阿龙阿龙来看那点，啊，去住的阿罗，就阿龙在你这边，你啊去养了个狗皮嘛吧？大家不如，假如讲你得住的来么这难路。
你你那看，他们要么你不如，就去搞起嘛，就那了，还是没有啥。哎，讲不对，这个咯，你你那看不，心里多一点嘛，俺都没看那的，这买生意的，这买不带出来的，你那个也养了光都不养不大，一级吧嘞。好个，好个，是啊，就那来下路外出当嘛嘞，高明的是啊，就那来外高明生意嘛嘞，但买高明的，但这个外出来那个嘛，我说不了，怎么办嘞？
你比如我，一到家，你唱到摇来的歌，就喏，一看调的那个，一看比如个歌词，比如说多少秒，几秒的那个，就喏，我打发的，我就说 ，all inclusive 说啦，我就喏，起码来调的，就喏，多少的嘛来，就喏，对文标个吧的，啊，哎咯，一个配个摇来的，不如现在呢，不如还没有说那么来说，就那么对，咱们之前呢嘛，我们那个打开的，我们也没唱到过唱着如果。 巴马拉罗乌斯拉蒂亚的卡加罗，叫做什么高棉乌，啊，哎罗，咱六月初的库波里，啊，那的这个，你从国庆波里，没是从国庆啊，带东风波里，带东乌斯拉，皮亚皮县来皮马波里的，diplomacy亚波里，从国庆的带东风呢，啊，新多罗勒对嘛，你没管么哈没哈，答应说要来的，我讲，我讲的，我讲来讲的，哎罗，到来的钱嘛，所以那部国庆当那的，所以那部说的。 有NFC啊，但是说也没得到五十来，还加入，还加入。假如说不嘛比那个还得给年岁路呗，去呢。哎，他嘛高五高呢，拉了五大，但是他嘛的也看不惯，不为了过别去嘛，我见到输赢呢。这伊拉看也多点五折嘞，伊拉的嘛高嘛五嘞，见到输赢吧嘞。那如果啊，见到他比较人啦，我比我也啊就是你那面，不等你的啦。我比我啊，我见到。
现在那个也，你不离工作，你不离，叫侬做点点，做点比如，哎，你你说上国庆啊，你比如，我见到个别来的客家咯，但没看没得个骗的，不要要来的，反正俺不得的，原来是不要别个要到，外国路的是吧？叫侬说哪么来，叫侬有一例吧，叫哪么来，咱们叫侬个咯，人家是现在啊，公路保温是现在，这个单独的设计的比比通俗的酷，啊，公路弯弯比地少些的，大概叫侬，咱们平时的要来么在修理话的怎么样？
OK， 哎呀，那乌拉做乌比乌啊，掉了电脑来着，没进来，村里进来讲的什么？哎，来爸爸嘞，都有些皮啊，或者电脑阿拉不知道哪里，我们电脑表哥找我们修啊嘞。所以说，我们要办嘛哈，每个啥人啊，带买开买的，今天妈妈新来回啊，有点速度，都有皮啊，样子路要来家嘞。所以说，都有些二十分钟不老当新鲜的嘞，都有个没弄那么拖家路，所以拖也没得路。哎呀，都有些皮啊，来临秋比较六块钱，人家一下不老低廉，还得。
OK，今天就说不，你就说你不，就要六千了。第六个包的是一个。 我比如啊，这房子呢，把这边目标不收，肯定的啊。都啊，人家如果阿贝了吧，你嘛那个人家也有，比如阿贝了，就说对呀嘞。大家不都说啊，的，你在这小个啊，快递这边啊，都差不多嘛。你嘛那个目的，你去往都路过，甚至路啊，不是吧？都当然，你嘛那个人家也有，都啊，啊，啥个的啊，都嘛，不是细细的，啥，就那个看蛮多呀嘞。
对了，对了，好嘞，表妹，谢谢。那我比如啊，偏多啦的，看家了嘞。咱那爸妈不，谁看家了？啊，我啊，比较朋友嘞，啊，对咱这嘛，皮阿飞，苏拉牛的，就那名家了。啊，对，啊，比如说，少年，人家如果也许在现在在讲，都那年年年都比较嘛，来就别的，你来看这都是什么？哎，都有啥嘞？OK，那都说啊，哎，苗班，等于那，哎，阿祖这个咱们讲。
因为侬阿弟就是讲，侬阿来么看不了，别在表台，他们老别干了呗。不，只有平安呢，只有靠那路得来么地，突然呢，把这边爸妈表达么事不说了，他们老爸妈来呗，道理，哎，我咋从来这说的，怎么没有使用你话嘞？乌拉做白路米嘛来了？
我说啊，我，他们说我，有你啊，在开嘛嘞，所以，在昆明来啊了呗。哎呦，在昆明来比较，你别以为那不是家罗，叫侬路，而且过些过，明天毛主席的，先过些家罗。 啊，这些比较爸妈没有都重大了，就那么高物呀，哎呀，我们家快家身上的不能去的，哎呦，就那天那个咯，那些说你呢，不买了，别别的，我心情不高嘛嘞，哎呦，哎呦还没有家咯，你说嘛，底下的木瓦了，没起屋出来，我咯，就那都天天想想米呀嘞，喏，哎呦，得有什么什么情况，表达那个呗，哎呦，别的所以，但 interest 啦，哎呦，哎，你interest我把的系的嘞。啊，那得有些，那都要看，就那现在就啊。
苏亚罗，他们罗罗白噶，对，有些皮阿匠，就是凭他们罗白噶，因为咱们看见木苏亚罗来，我来看嘛，伊说的帮助皮多少，不是皮阿妈们把那，但因那里主要是那那主要是不讲没听那我老人家的，因为那西北国家咯，把叫我们来聊那木来，主要白噶当初结果他们罗白噶，阿拉好些比如比如话嘞，就那阿拉是咱们也是。OK，阿拉罗，比如，你那也。
阿做这些什么，像那云南木吧，阿那些地区讲起来的，他们是那些阿都包业务了的，没事没得都加了嘛吧，阿都包那不表嘛，记住嘛路，大家都要办那个吧，这些个那表的东西没得要了，特别是，原来是来办那个工作的，那些，而且来云南的路近那个，咱们今年嘛，就那钞票近那，就那你不过了。 法律是不能被阿咱们节目的违反目的施加的嘛，阿也提出了法律诉讼，的那些的也是被弄，都被阿说嘛，侬阿侬在看那的，就侬那个文件也是在那的，那个也是不存在的，也不一样的，而且那也是不存在的，也就是说，咱们也办的，啊，这阿咱那那木来达都话，咱们也的话，阿都提醒他们，阿都提高了就提高了。
但要阿弟讲咯，
阿弟地方都自己某个差不多嘛，阿龙在看那样的，那那那叫破败部，啊，偏方都不拆不打，阿弟讲这边路就那标准嘛。OK，阿弟偏方我这个也谈一路下用几万来下，就那时候你没见到吧？OK，就那阿龙有的单呢，这个人家也这个阿妈这个路径的，这上面，这都是说，如果我们去消费的，两年打单呢，对，微微路径我去差不多嘛。
就侬村里家么子，也能发的呀。OK，OK，我那时候我不弄你嘛嘞，人家讲俺吃不烂么？就，比如。对，那我如果哩，人家有个这个路人呢，不嘛，因为人家也没路钱，那不都嘛么修？咱们哎，吃什么不在是啊？到时候五年、十年批大的起来，喏，哎，到时候都要标的路，哎，都标么子？到时候都要你来看这个事，到时候都要个钱嘛，个钱里面有个股子，比如，比如咱那个是说你们去的啦，喏，钱嘛，比如咱是那个说你们去的啦。
你看嘛，苗大山那个村里边去的啦，没去完呢，就拿拉带的，就拿没办，喏，就那比如说嘛，就那个巴地啊，你看比嘛，苗族那一下嘞，你看比如说古扎区的巴地啊，喏，然后到都要过来啊，个钱比如说古扎区为了，今年嘛，那么土路个也没啦，大哥，这个你觉得么子撇么啦？哎，哪里个苗医生那点事吧嘞，怎么样
？OK， 那时候那些，他那边把人家变表情嘛，那些啊，我们这边去嘛嘞。哎，都说那边啊，地界了的，俺们没看难的，人家有这个也是难的，他们没得尊敬难的，偏帮都不要，哎，老子嘛，他的表情。
ဥစ္စာသမားရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုတစ်ခါမှာတော့လာမယ့်စနေနေ့ညတိုင်းလိုင်းစီမံမှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ရွှေရှင်များပြောင်းစုညီညီညီလာကန်22ရာစုပင်လုံးဒုတိယကျောဆွေးနွေးပွဲတွေကိုအခုသတင်းပတ်တွင်မှကျင်းပပြုလုပ်ခဲ့ရမှာအရင်မပါဝင်ခဲ့ဘူးတဲ့တရုတ်နယ်စပ်တန်းသာအဖွဲ့ပြီးပါဝင်လာခဲ့ပေမဲ့အရင်ကတောက်လျှောက်လိုလိုဆွေးနွေးခဲ့ကြတဲ့ ပါဝင်ဆွေးနွေးလို့ရတဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်နှွှတ်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုမေးလို့ရာကိုဆွေးနွေးလို့ရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချိုတင်ပေးပို့ထားလို့လည်းရပါတယ်။ဗီယူအီနံပါတ်ရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့အမြင်တွေကိုမှတ်ချက်ရေးသားပေးပို့
ဒီနေ့ညတိုင်းလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလိုင်းစီစဉ်ကိုပတ်စဉ်အင်္ဂါနေ့စနေညတိုင်းမှာဆွေးနွေးပြီးကြဖြစ်ပါတယ်။ခုထပ်မှာတော့ပတ်စဉ်အားကစားကဏ္ဍကနာဆင်ကြပါပါ။ကုရရနိုင်တင်ဆက်ထားပါတယ်ရှင်။
ဒီလိုရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ယောဘတဝန်းကအမပေးဘောလုံးပွဲတွေပြီးဆုံးသွားပြီဖြစ်ပါတယ်။ရီယယူဗန်တက်စ်ချယ်လ်စီဘိုင်ယန်စတဲ့အဆင့်တွေအောင်ပွဲခံသွားပါတယ်။အာရီနဲ့နီးပြားဗန်ဂါရိုရဲ့အနာဂတ်အခြေအနေအရဘယ်လိုဖြစ်လာမှာပါလဲ။တခါရုရှားနိုင်ငံသူမာရီယာရှာရာပိုဗာတယောက်မကြခင်မှာစတင်မဲ့ပြင်သစ်အိုပန်နဲ့ဝင်းဘောဒန်ပြိုင်ပွ ကျွန်တော်တို့ကတော့ဒီနေ့ကနေပြီးတော့ဘာသာရေးအတွက်ကျွန်တော်တို့ကတော့ဒီနေ့ကနေပြီးတော့ဘာသာရေးအတွက်ကျွန်တော်တို့ကတော့ဒီနေ့ကနေပြီးတော့ဘာသာရေးအတွက်ကျွန်တော်တို့ကတော့ဒီနေ့ကနေပြီးတော့ဘာသာရေးအတွက်ကျွန်တော်တို့ကတော့ဒီနေ့ကနေပြီးတော့ဘာသာရေးအတွက်ကျွန်တော်တို့ကတော့ဒီနေ့ကနေပြီးတော့ဘာသာရေးအတွက်ကျွန်တော်တို့ကတော့ဒီနေ့ကနေပြီးတော့ဘာသာရေးအတွက်ကျွန်တော်တို့ကတော့ဒီနေ့ကန Malaga go away from Nagogo machine at Nambiro, now Soma, Real Madrid, La Liga Falago, Lani Drama, Batamazo, Che, Kenya Zobare, Daha, Real Adrado, La Liga Falago, Tonda, Tonjimio, Yara Chibido, Real Tendari, Fraser Dinet to Madrid Muma, Omwe Kangajabare, Real Den Champion Piora, Nepada Biro, Nibia Zidam Piora Garo.
Ahora sí estoy muy contento, muy feliz y.
Ama Biwe, Tonda Shipwe, Bi Champion Pira, Dreshno, Yam Piora.
Italy Male Juventus Atinga Mabe Champion Pietobia Scudetto Flago Chonez Yadagebare Juventus Real Madrid Ha Lame Jonah Tonganimaro Uoba Champions League Final Bolujama Pibarekna Spendenangamaro Monaco Ati Champion Pietobare Tonga Shipwe Pima Kozangama Yabio Dudianiaga PSG Quanama Atane Champion Pietaraba Monaco Trato Daha, second in it, Javima, Mabi Chemia Sugu, but Mazoji, Pianaraba, Monaco Taisemu, Falco, Pioragaro.
On est très.
Tenoro Yan Ginabare, no sono Tenoro Champion Chibabi, Chilepia Dembare, Tenoro de Yadilo, Yan Chusa Gedadalo, Tinemaro, Tenoro Apientema, Gonzo, Tenlo Yomare.
Dabi Monaco Nibia Jadimale, Truya Yimanjari Amine, so be a Pioribare. German Bundesliga Mara Bayern Munich Atin Champion Pietobare, Daha Bayern Munich Dreddo, Lani Zadai Mabi Champion Pieta Pibido, Bayern Den Zari Le, Munich Muma, Angwe Kangejabare.
Ich habe gefunden, fantastisch.
General Alon Ha German Champion Ma, General Alon Du, Duebido, Nota Champion Superlari Yajimali.
Champion Pilo, Angwe Kandidat Chene Mabe, Tapamale, Bayern Denga Artare, Germany Nautanu, Philip Lamne, Spain Gazadama Hau Shavi Lansuru. Follow the Mabuagani and now you go to the beach. ်အင်္ဂလန်ပရီးမီယာလိဂ်မှာတော့ Chelsea ကပရီးမီယာလိဂ်ဖလားရသွားပြီးတော့ Man City နဲ့ Liverpool အသင်းတွေလည်း Champions League ဝင်ခွင့်ရသွားပါတယ် Arsenal ကတော့အဆင့်5ပဲရတဲ့အတွက် Arsenal အသင်းဟာဝင်းဂါကင်တွယ်ခဲ့တဲ့တန်တန်းရှောက်မှာ Champions League နဲ့ပထမဆုံးအကြိမ်လွဲသွားခဲ့ပါတယ်အာဆနယ်နီးပါးဗန်ဂါကတော့သူ့ရဲ့အနာဂတ်ဘယ်လိုဖြစ်လာမယ်ဆိုတာ FA ဖလားအပြီးမှသိရမယ်လို့ပြောလိုက်ပါတယ်မေလ29ရက်နေ့ FA ဖလားပိုင်းနဲ့အပြီးမှလုံမဲ့ဘုတ်ဘွဲ့အစည်းအဝေးမှာသုံးဖြတ်မှာဖြစ်ပြီးတော့ဗန်ဂါကတော့စာချုပ်ကိစ္စမရေမရာဖြစ်တဲ့အတွက် Champions League ဝင်ခွင့်မရတာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
It's been difficult yes if
ကျွန်တော်ရဲ့အခြေအနေကလည်းဒီလိုဖြစ်အောင်တွန်းပို့သွားစေခဲ့ပါတယ်ဒါပေမဲ့ကျွန်တော်ဘက်ကအလုပ်ကိုကျွန်တော်တန်ဖိုးထားပြီးအလုပ်နဲ့တူအောင် professional ဆန်ဆန်လုပ်တာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စရာမလိုပါဘူးကျွန်တော်ပဲနေရာပဲရောက်ရောက်နောက်ဆုံးအချိန်ထိအသင်းပေါ်မှာတစ္ဆာရှိရှိလုပ်မှာပါဘာကြောင့်လဲဆိုတော့ငွေကြေးအကန့်အသတ်နဲ့တုံးနေရတဲ့အချိန်မှာတော့ကျွန်တော်ကတခြားအသင်းတွေကိုလက်မခံပဲဒီမှာပဲနေခဲ့တာပါ
တင်းစ်ပြိုင်ပွဲတွေမှာတော့ရုရှားနိုင်ငံသူမာရီယာရှာရာပိုဗာဟာပြင်သစ်အိုပန်မှာပါနိုင်တော့မှာမဟုတ်ပါဘူးပြင်သစ်အိုပန်ပြိုင်ပွဲစီးဇန်သူတွေကဖိတ်ခေါ်ရတဲ့စီးရင်ထဲမှာမပါတာကြောင့်သူ့အနေနဲ့ပြင်သစ်အိုပန်ကိုဝင်ခွင့်မရခဲ့တာပါဒါမျိုးစေးသုံးဆမှုနဲ့တင်းနစ်ပြိုင်ပွဲတွေကနေ15လပိတ်ပင်ခံရပြီးတဲ့နောက်ရှာရာပိုဗာဟာသူ့ရဲ့အဆင့်သတ်မှတ်ချက်တွေပြန်ရုပ်သိမ်းခံရတဲ့အတွက်ပြိုင်ပွဲကိုအလိုလျောက်မပါနိုင်ဘဲနဲ့သတ်မှတ်ထားတဲ့အဆင့်သတ်မှတ်ချက်တွေအမှတ်တွေမရမချင်းပြိုင်ပွဲဝင်ဖို့အတွက်ပွဲစီစဉ်သူတွေဘက်ကဖိတ်ကြားမှဝင်ပြိုင်နေတာဖြစ်ပါတယ်Grand Slam Champion 5 ချိန်ဖြစ်မှုတဲ့ Sharapova ဟာပြင်သစ် Open ကို2ချိန်ရထားမှုပါတယ်။ဒါပေမဲ့ပြင်သစ် Open ပွဲစီစဉ်သူတွေကသူ့ကိုဒီနေ့မဖိတ်တာကြောင့်ဝင်မပြိုင်နိုင်တော့ဖြစ်ပါတယ်။ WTA ဥက္ကဋ္ဌကတော့ပြင်သစ် Open မှာ Sharapova ပါဝင်ခွင့်မရတာကိုဝေဖန်လိုက်ပါတယ်။ဒါပြင်လာမယ့် Wimbledon ပြိုင်ပွဲမှာလည်း Sharapova ဟာတကယ်ပြိုင်ပွဲကြီးမဆခင်တပတ်အလိုမှာလုပ်တဲ့လက်ရည်စစ်ပွဲတွေကနေဝင်ပြိုင်သွားမှာဖြစ်တယ်လို့သူ့ရဲ့ Internet စာမျက်နှာကနေပြောလိုက်ပါတယ်ခင်ဗျာ။ဆော်ဗီယားနိုင်ငံသားနိုဗက်ဂျိုကိုဗစ်ကလာမယ့်ပြင်သစ်အိုပန်ပြိုင်ပွဲကစပြီးတော့တချိန်ကနာမည်ကြီးအန်ဒရေးအဂစီကိုနီးပြအဖြစ်နဲ့ခန့်သွားမှာဖြစ်တယ်ဆိုပြီးတော့ကြေညာလိုက်ပါတယ
်။
ဒါကသူ့ရဲ့ဆုံးဖြတ်ချက်ပါ။ကျွန်တော်တို့တွဲလို့ဖို့သူ့ဘက်ကလက်ခံခဲ့ပြီးအဲ့ဒီအတွက်ကျွန်တော်အရန်ကျေးဇူးတင်တယ်လို့ဝမ်းသာပါတယ်။ကြည့်ပါပေါ့ပြင်သစ်အိုပန်ကကျွန်တော်တို့အတွက်ကွင်းထဲမှာပထမဆုံးအတူတွဲလို့ကြမယ့်ပြိုင်ပွဲပါ။အဆင်ပြေမယ်လို့ထင်ပါတယ်။
အရင်ကမ္ဘာစစ်တက်ကစားသမားဟောင်းအန်ဒရီယာဂါစီဟာပြင်သစ်အိုပန်အပါဝင် Grand Slam ဖလားစုစုပေါင်း၈ချိန်ရယူပါတယ်။နိုဗက်ဂျိုကိုဗစ်ဟာအရင်ကတော့ဂျာမနီကနာမည်ကြီးဘော်ရစ်ဘက်ကာကိုနီးပြအဖြစ်ခန့်ခဲ့ပြီးတော့ Grand Slam စုဖလားတွေအတော်များများကိုအနိုင်ရခဲ့ပါတယ်ခင်ဗျာ
။ Green United ဆက်ထားတဲ့အကစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။သတင်းရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးတဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတင်ချင်တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကနေဘဒူးနေညာပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင်။
ဘရစ်တင်နဲ့မန်ချက်စတာမြို့ကဂီတဖြော်ပြပွဲမှာတင်းလာနေတဲ့ကအတိကံဘုံခွဲတက်ခတ်မှုကိုတယောက်တည်းစီစဉ်ခဲ့တာမဟုတ်ဘူးလို့ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။အတိကံဘုံခွဲတက်ခတ်မှုနဲ့ဆက်လက်ပြီးနောက်ထပ်လူ3ဦးကိုဖမ်းဆီးလိုက်ပြီးစုစုပေါင်းလူ4ဦးထိဖမ်းဆီးထားတဲ့အကြောင်းလဲမန်ချက်စတာဒေသခံရဲတပ်ဖွဲ့ကပြောဒီကနေ့တင်းလာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့တာပါ။မန်ချက်စတာမြို့ကအတိကံဘုံခွဲတက်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မီဒီယာတွေကိုသတင်းတွေပေါက်ကြားခဲ့တဲ့အတွက်အမေရိကန်ထောက်လှမ်းရေးရှိအပေါ်မှာဘရစ်တင်နိုင်ငံကဝေဖန်လိုက်ပါတယ်။ပရီရှာအာနာဝင်ကတရားဝင်သတင်းမထုတ်ပြန်ခင်မန်ချက်စတာတက်ခတ်မှုနဲ့ပတ်သက်လို့အမေရိကန်မီဒီယာတွေကအသေးစိတ်ဖော်ပြခဲ့တဲ့ပုံအမေရိကန်ကိုတရားဝင်ကန့်ကွက်ထားတဲ့အကြောင်းလဲဗြိတိန်ပြည်ထောင်စုဝန်ကြီးကဒီကနေ့ပဲပြောဆိုခဲ့တာပါ။ပထမဆုံးချင်းဖြစ်ပါခီးစဉ်ဖြစ်ဘာသာရေးသုံးခုရှိရာအရက်ဒေသတွေကိုတွားရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒီနေ့မှလည်းပိုရန်မင်းကြီးဖရန်စစ်နဲ့ဗာတီကန်ကျောင်းတော်မှာမိနစ်30ကြာတွေ့ဆုံပါတယ်။တွေ့ဆုံတဲ့အချိန်မှာကက်သလစ်ခရစ်ယာန်တာနာပိုင်ပိုရန်မင်းကြီးနဲ့တွေ့ဆုံဝင်ရတဲ့အတွက်အင်တာမတ်ဂုဏ်ယူမိတဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့တာပါ။ဖြစ်ပါခီးစဉ်နောက်ဆုံးဖြစ်တဲ့အဖြစ်အပျက်သမ္မတထရန့်ဟာအခုနောက်ဆုံးနေတိုထိပ်သီးညီလာခံကျင်းပမဲ့ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကိုရောက်ရှိသွားပါပြီ။မြန်မာနိုင်ငံတိုင်းဒေသနဲ့ကန်ဖွဲ့စည်းရေးအနေနဲ့ပြည်ဝင်ညီညွတ်ရေးကိုရှေ့ရှုပြီးတနင်္ဂနွေလုံးတိုက်ခါနဲ့ပြစ်ခတ်ရစေရေး NCA သဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့မြန်မာဆွေရကတိုက်တွန်းလိုက်ပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်အောင်စစ်ဆန်ညီနိုင်မှုတွေဆက်လုပ်ဆောင်မှာဖြစ်ကြောင်းလည်းနေပြည်တော်မှာဒီကနေ့စတင်ကျင်းပနေတဲ့ပြည်အောင်ညီညွတ်ရေးညီလာခံ27ရာစုပင်လုံးဒုတိယကြိမ်အစည်းအဝေးဖွင့်မယ်ကမှနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆာဆွကြည်ကပြောဆိုလိုက်တာပါညီလာခံအဖွဲ့မှအမှားစကားပြောကြားခဲ့တဲ့တက်မတော်ကဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းအပြစ်ခံရစေးကိုလက်မှတ်ရေးထိုးကြဖို့ထပ်မံတိုက်တွန်းခဲ့ပါတယ
်တရင်ကြီးချုပ်ကိုကိုအောင်လှိုင်ဦးကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကဲလ်ဇူဗင်စကီဖြစ်ပါတယ် ကျွန်မအီတန်စမရှင် View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီအထိလိုင်းဒိုမီတာ24 40 48 50အပြင်ဆက်လက်မီတာ190တို့ကနေလည်းတိုက်ရိုက်ဖျက်ယူနိုင်ပါတယ် View ကိုနားဆင်လို့အားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါင်းကောင်းမွန်ကြခြင်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.